အစိုးရအနာလွဲပြောင်းမလုပ်ခင်စကြနိုင်ငံတော်စီမံကိန်းနဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့အလင်းစလိုကင်တွယ်ဆောင်ရွက်နေတာကိုကန့်ကွက်တဲ့အဆိုပေါ်ကိုယ်စားလှယ်အများစုကသဘောတူတာကြောင့်ပြည်သူ့လွှတ်တော်မှာတည်ပြုခဲ့ပေမဲ့အဆိုပြုချက်ပေါ်ကိုယ်စားလှယ်တူကထောက်ခံဆွေးနွေးနေစဉ်တက်မတော်ကိုယ်စားလှယ်အားလုံးကတပြိုင်တည်းမှတ်တရကန့်ကွက်တာကြောင့်လွှတ်တော်တွင်တင်းတင်းမာမာရှိခဲ့ပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
စကိုင်းတိုင်းပလဲမတ်ဒေါခင်ဆန်းလိုင်ရဲ့အရေးကြီးအဆိုဖြစ်တဲ့နိုင်ငံတော်အစိုးရကရွေးကောက်ပွဲပြီးလက်ရှိဆောင်ရွက်နေသောနိုင်ငံပိုင်မြေနိုင်ငံပိုင်စက်ရုံများနိုင်ငံပိုင်စီးပွားရေးလုပ်ငန်းများအလင်းစလုံးငှားရမ်းရောင်းချလွှဲပြောင်းမှုပုဂ္ဂလိကပိုင်ပြုလုပ်မှုစီမံကိန်းတွေကိုနေရာတကျမစီမံဘဲအစောတလင်ခွင့်ပြုနေမှုကျူးကျော်တွေကိုအဓမ္မဖယ်ရှားမှုနိုင်ငံပိုင်တရားစာတတွေကိုလိုအပ်တဲ့ဆောင်ရွက်မှုတွေသဘောတူညီမှုတွေမလုပ်ဘဲအစိုးရတာဝန်မလွှဲပြောင်းမီအလင်းအမြန်စီမံခန့်ခွဲနေမှုတွေကိုနိုင်ငံတော်နဲ့နိုင်ငံသားတို့အကျိုးအတွက်အသေးစိတ်စီစစ်ဟန်တား၍ထိန်းချုပ်တက်မှတ်ပေးရန်ပြည်တော်စုအစိုးရအားတိုက်တွန်းတဲ့အဆိုကိုပြသပရင်းနေ့ကတင်သွင်းခဲ့တာပါသောကြာနေမှာတော့ဒီအဆိုကိုဆက်လက်ဆွေးနွေးရမှာလွှတ်တော်ရင်းအခြေအနေတွေတင်မာမှုဖြစ်ခဲ့ပြီးမဲခွဲဆုံးဖြတ်ခဲ့တာကြောင့်တင်သွင်းတဲ့အဆိုကိုလွှတ်တော်ကအတည်ပြုခဲ့ပါတယ်ဒီနေ့လွှတ်တော်ရင်းအခြေအနေကိုတော့အဆိုတင်သွင်းခဲ့တဲ့ပလဲမတ်ဒေါခင်ဆန်းလိုင်ကအခုလိုပြောပြခဲ့ပါတယ
်လွှတ်တော်ကမှဒီနေ့ဒီဆိုနဲ့ပတ်သက်ပြီးတဲ့အခါကျတော့လွှတ်တော်ကိုယ်စားလှယ်ဆွေးနွေးရမှာဆွေးနွေးပါရင်အဲ့ဒါဒီကတော့အယူဆိုလစ်ဘရောင်းတောက်ကိစ္စနဲ့ပတ်သက်ပြီးတော့ကိုယ်စားလှယ်ရောက်ဆွေးနွေးတာကိုဒီဘက်ကမရှိမနေဖြစ်ပြီးတော့အဲ့လွှတ်တော်အယူစံမတော်ပြောတာကခံရတယ်ခံရတယ်နောက်မှာအဲ့ဒါကိုတယောက်ကကောင်းတော့အမကျင်းလာလို့ဆိုအကုန်လုံးကဒီပြိုင်နက်ချက်ချပြီးတော့ကန့်ကွက်ကြတယ်ခုဒီနေ့ပဲလွတ်တော်နေပြီးတော့တခါလေးဆုံးဖြတ်ချက်ချလိုက်ပြီဟိုအခုကြာတော့ဒီဆိုကဟိုအောင်မြင်ကြပြီးနောက်မှာလွတ်တော်နေပြီးတော့မတန်းတင်ထားရှိရ
စေတောတရာမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်အောင်လင်းကဒီအဆိုကိုထောက်ခံကလက်ပရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးနေချိန်မှာပဲလွှတ်တော်တဲက25ရာခိုင်နှုန်းရှိတဲ့တက်မတော်သားကိုယ်စားလှယ်များအားလုံးကကြားဖြတ်ကမတ်တက်ရက်ပြီးကန့်ကွက်ခဲ့တဲ့အတွက်လွှတ်တော်ဥက္ကဋ္ဌကတက်မတော်သားကိုယ်စားလှယ်တွေကိုတင်ပြခွင့်ပေးခဲ့ပါတယ်လွှတ်တော်တွင်ဒီအဆိုကိုကန့်ကွက်မှုတွေထောက်ခံမှုတွေလုပ်နေတဲ့တစ်ချိန်တည်းမှာပဲတက်မတော်သားကိုယ်စားလှယ်တွေအားလုံးကမတ်တရက်ကန့်ကွက်မှုဟာဒုတိယအကြိမ်ကျင်းပတဲ့လွှတ်တော်မှာပထမအဆုံးအကြိမ်ထူးထူးခြားခြားဖြစ်ပွားခဲ့တာပါဒီအဆိုကတော့ပြည်တော်စုချက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ကရင်ပြည်နယ်ဖားပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစောထွန်းမြောင်ကလွှတ်တော်ထဲမှာအခုလိုကန့်ကွက်ခဲ့ပါတယ
်ဒါကိုကျွန်တော်တို့လွှတ်တော်ကအဆိုတရားအနေနဲ့အတည်ပြုတင်သွင်းလိုက်ခြင်းအပြင်နှစ်ဖက်အဖွဲ့အစည်းများကောင်းသောလွှတ်ပြောင်းခြင်းမဖြစ်ပဲအမျိုးသားယဉ်ကျေးပုံမှုကွဲသွားတာမျိုးဖြစ်လာနိုင်ပါတယ်
ဒုတိယကြိမ်လွှတ်တော်ကလွှတ်တော်ကိုယ်စားလှယ်တွေအဆိုပြုထားတဲ့အချက်လက်တွေနဲ့ပတ်သက်လို့တက်ဆိုင်ရာဝန်ကြီးဌာနတွေကလွှတ်တော်မှာလာရောက်ရှင်းပြဖို့အတွက်လွှတ်တော်မှာတင်ပြခဲ့ပေမဲ့လက်ရှိအစိုးရကတော့အရင်အစိုးရကအရင်လွှတ်တော်ကိုပဲတာဝန်ခံတာဖြစ်တယ်ဆိုပြီးပြောဆိုခဲ့တာပါ။ဒါအပြင်နောက်လွှတ်တော်မှာအစိုးရမိခွန်းတွေဆက်တိုက်တင်လာတဲ့အတွက်လက်ရှိအစိုးရအနေနဲ့တရားဆွေးနွေးဖို့စိုင်းငံ့ထားတယ်ဆိုပြီးနိုင်ငံပိုင်သတင်းစာတွေမှာပြည်တော်စုဝန်ကြီးဦးရဲထွတ်ကလည်းပြောဆိုထားပါတယ်ဒီလိုပြောဆိုချက်တွေနဲ့ပတ်သက်လို့ဒေါခင်ဆန်းလိုင်ကတော့အခုလိုပြောဆိုသွားပါတယ်
တကယ်တော့လည်းဒီလူတော်ကတော့ဒီမောက်လူတော်ကြီးကလည်းခုမှစကြင်နေဒုတိယကြိမ်လူတော်ကတော့ဒါဦးမိခန္ဓာတွေနေနေတော့ပြောကျင်တာကတော့ဒီလေးလေးစားစားနေတာလေးကတော့ပြည်သူလူထုရဲ့အသိဉာဏ်လေးနဲ့အချက်လေးကိုပြည်သူလူထုကိုယ်တိုင်လူတော်ကိုယ်တိုင်လေးကမြင်ရတာဖြစ်တဲ့အတွက်ကြောင့်မလို့တကယ်တော့ဒါလေးကတော့ပြန်လဲပြောဟိုလာဖြေကြမယ်ဆိုရင်တော့အင်တာမကောင်းတာပါပဲဒါပြည်သူလူထုကလည်းဝန်ကြီးဌာနတွေအနေနဲ့ဒီလိုမျိုးပြည်သူကြဖြေကြတယ်ဆိုတာကိုလည်းလိုချင်တယ်အဲ့ဒါကိုလည်းဟိုသိချင်တယ်ဆိုတဲ့အခြေအနေတစ်ခုပ
ါအစိုးရတင့်မတက်လာခင်မှာတိတာထင်ရှားစွာနဲ့အလင်းစလိုလှုပ်ဆောင်တယ်လို့ဆွဆဲခံနေရတဲ့ကိစ္စတွေကတော့ကချင်ပြည်နယ်တွင်းမှာကြောက်စိတ်တူဖော်ရေးလုပ်ငန်းကိုစက်အင်အားလူရင်းအားအများအပြားနဲ့အကောင့်ထဲပေါ်ဆောင်ရွက်နေတာတွေကိုထောက်ပြဝေဖန်မှုတွေလည်းရှိနေတာပါဒီလိုတူဖော်မှုတွေကြောင့်ညီစာပုံတွေပြိုကျပြီးလူတွေတေဆုံးမှုတွေရှိနေတာကြောင့်ဒေသခံတွေကကန့်ကွက်ရတဲ့အထိတင်းမာမှုတွေလည်းဖြစ်ခဲ့ပါတယ်ဒါအပြင်တယံဇာတတူဖော်ရေးကိစ္စတစ်ခုဖြစ်တဲ့လက်ပရောင်းတော်ကျင်းနီစီမံကိန်းဟာလည်းမေလမှာကျင်းနီစတင်ထုတ်လုပ်တော့မယ်ဆိုပြီးမြန်မာဝပောင်ကုမ္ပဏီကပြောဆိုတဲ့အတွက်ဒီကိစ္စတွေဟာလဲစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာတိုင်းအပြည့်အဝလိုက်နာမှုမရှိဘူးဆိုပြီးဝေဖန်ခံနေရတာဖြစ်ပါတယ်ရှင်
။မအေးအေးမှာတင်ပြပို့ခဲ့တာပါရှင်။